ိုင်းနိုင်ငံတောင်ပိုင်းမှာလူမောင်ခိုကူးသူတွေရဲ့လက်ထဲကနေဖမ်းဆီးမိခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေကိုထိုင်းရာနာပိုင်းတွေဘက်ကမြန်မာနိုင်ငံဘက်ပြန်ပို့လိုက်မှာစိုးရိမ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR အနေနဲ့ဒီလူတွေနဲ့တွေ့ဆုံပြီးစစ်ဆေးမေးမြန်းမှုတွေလုပ်ခွင့်မရသေးတဲ့အချိန်ထိသူတို့ကိုမြန်မာနိုင်ငံဘက်ပြန်မပို့ဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုနေကြတာဖြစ်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါရှင်
။ဟုတ်ပါတယ်။လူမောင်ခိုကူးမှုတွေကိုနှိမ်နင်းတဲ့ထိုင်းအာဏာပိုင်တွေရဲ့စီးနင်းဝင်ရောက်မှုတွေအတွင်ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာမြန်မာနိုင်ငံကရိုဟင်ဂျာ900နီးပါးကိုလူမောင်ခိုကူးသူတွေလက်ထဲကနေထိုင်းအာဏာပိုင်တွေကကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကပထမတစ်ချိန်ဝင်ရောက်စီးနင်းမှုမှာရိုဟင်ဂျာ300ကျော်နဲ့ဒီကြတာပရင်းနေ့ကနောက်တစ်ချိန်စီးနင်းမှုအတွင်းမှာတော့နောက်ထပ်လူ400နီးပါးကိုထိုင်းစစ်တပ်နဲ့ရဲတွေကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့အထက်မှာကလီးငယ်တွေနဲ့အမျိုးသမီးတွေလည်းပါဝင်နေတာပါ။ဒီရိုဟင်ဂျာတွေနဲ့တွေ့ခင်ရဖို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထိုင်းစုရောက်ကိုတောင်းဆိုထားတယ်လို့ထိုင်းနိုင်ငံ UNHCR ရုပ်ပြောခွင့်ရသူ Vivian Tan က VOA ကိုပြောပါတယ
်။ We've actually approached the authorities to try to find out more to find out their condition where exactly they are and we've asked to
အခုဖန်ထားတဲ့သူတွေဘယ်နေရာမှာလဲသူတို့ရဲ့အခြေအနေဘယ်လိုမျိုးရှိသလဲဒီလိုအချက်လက်တွေပို့ပြီးတော့သိရဖို့သူတို့နဲ့တွေ့ခွင့်ပေးဖို့ထိုင်းအာဏာပိုင်ကိုကျွန်မတို့ချဉ်ကပ်ခဲ့ပါတယ်။နိုင်ငံသားရေးဌာနကပြောတာကတော့ဒီကိစ္စဖြစ်လာဖို့အစိုးရအေဂျင်စီတွေကြားထဲမှာသူတို့ဆောင်ရွက်နေတယ်လို့ပြောပါတယ်။အခုထိတော့ကျမတို့တွေ့ခွင့်မရသေးပါဘူး
။အခုထိုင်းဆိုရလက်ထဲမှာထိမ့်သိမ်းထားသူတွေနဲ့တွေ့ခွင့်ရမှသာသူတို့ကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုနောက်တစ်ဆင့်ဒီထိုင်းဆိုရနဲ့ညှိနှိုင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်း Vivian Tan ကပြောပါတယ်။
First of all, it's really important that UNHCR be able to access them and to speak to them to find out
UNHCR အနေနဲ့ဒီလူတွေနဲ့တွေ့ခွင့်ရပြီးတော့ဒီလူတွေဟာဒီမှာခလုံခွင့်လိုချင်သလားသူတို့ဟာတကယ်ပဲမြန်မာနိုင်ငံကလားနိုင်ငံတကာကနေအကာအကွယ်ပေးဖို့လိုအပ်တဲ့သူတွေလားဆိုတာကိုကျမတို့သိခွင့်ရဖို့လိုပါတယ်ဒါတွေသိပြီးတော့မှသူတို့ကိုဒုက္ခသည်တွေအဖြစ်အသိအမှတ်ပြုကူညီဖို့နောက်တစ်ဆင့်စစ်ဆေးမေးမြန်းတာပဲဖြစ်ဖြစ်တခြားဘလို့နီးလန်းတွေနဲ့သူတို့ကိုကူညီနိုင်မလဲဆိုတာကိုအာနာပိုင်နေနဲ့အတူပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်
။ထိုင်းနိုင်ငံကိုရောက်လာတဲ့ဒီရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုရင်လူမောင်ခိုကူးသူတွေရဲ့ခေါင်းပုံဖြတ်ခံရမယ့်အခြေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ရတာကြောင့်သူတို့ကိုမြန်မာနိုင်ငံဆက်ကိုပြန်မပို့ဖို့ထိုင်းချေဆိုင်လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေကြပါတယ်
။ The concern we have right now is that current policy of Thailand is not after arresting these people is they will beDeported across the Thai-Burma border.
ကျွန်တော်တို့ရဲ့စိုးရိမ်မှုကတော့ထိုင်းစွန်းရအနေနဲ့ဒီလူတွေကိုဖမ်းမိပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကိုပြန်ပို့မယ်ဆိုရင်သူတို့ကိုတရားမဝင်ခိုးယူခေါ်ဆောင်လာတဲ့သူတွေလက်ထဲပြန်ထည့်လိုက်သလိုဖြစ်မှာကိုပါ။ဒါဆိုရင်တော့အခြေအနေကိုပိုပြီးစိုးအောင်လုပ်သလိုပဲဖြစ်ပါလိမ့်မယ်။မနေ့ကဖမ်းမိခဲ့တဲ့လူတွေထဲမှာဆိုရင်ကျွန်တော်တို့သိထားတာတော့ကလေးငယ်တွေနဲ့အမျိုးသမီးတွေအများပြပါနေပါတယ်။သူတို့သာလူမောင်ခိုကူးတဲ့သူတွေလက်ထဲပြန်ရောက်သွားမယ်ဆိုရင်တော့ပိုပြီးကောင်းမွန်ဖြတ်နှိပ်စက်ခံရဖို့ပဲရှိပါတယ်။ဒါကြောင့်ဒီလူတွေကို UNHCR ကတွေ့ပြီးသူတို့ရဲ့အခြေအနေတွေကိုစစ်ဆေးလေ့လာတာတွေလုပ်ပြီးတော့မှထိုင်းအစိုးရအနေနဲ့သူတို့ကိုပြန်ပို့သင့်မသင့်ဆုံးဖြတ်ဖို့ကျွန်တော်တို့ကတိုက်တွန်းပါတယ်
။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ရဲ့ထိုင်းခြေဆိုင်ရုံးက Mr. Surin Pasuk ပြောသွားတာပါ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသမှာနိုင်ငံမဲ့ရိုဟင်ဂျာ၈သိန်းလောက်ရှိပြီးသူတို့ကိုမြန်မာအစိုးရကဒီဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်ရောက်လာသူတွေအဖြစ်သတ်မှတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကလည်းနိုင်ငံသားအဖြစ်အသိမှတ်မပြုပါဘူး။ဒါကြောင့်လည်းဘင်္ဂလားမြန်မာနယ်စပ်ကရိုဟင်ဂျာတွေအခုလိုလူမောင်ခိုကူးသူတွေကနေတဆင့်ထွက်ပြေးဖို့ကြိုးစားကြတာတွေနောက်ပင်လယ်ဖြတ်ပြီးလှေစီးထွက်ပြေးကြတဲ့ဖြစ်ရပ်တွေဟာလည်းမကြာခဏဆိုသလိုကြားနေရတာဖြစ်ပါတယ်ရှင်။